အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတမရော်ဒါလွတ်တော်ကိုယ်စားလှယ်တွေကိုညှက်ဆဆားတွေ့ဆုံမှုဖိတ်ကြားတာကိုအချိန်နှိကပ်ပြီးစီစဉ်ဖို့အခက်အခဲရှိတာကြောင့်နောက်တစ်ကြိမ်လွတ်တော်အစည်းအဝေးကြမှာတွေ့ဆုံမှုတမရော်ဒါကိုယ်စားလှယ်တွေဘက်ကဒီကနေ့ပြန်ကြားပါရတယ်။ဒီတွေ့ဆုံပွဲဟာတမရော်ဒါလွတ်တော်ကိုယ်စားလှယ်တွေကို NLD ပါတီကပထမဆုံးဖိတ်ကြားတာလည်းဖြစ်ပါရတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းချောက်ကိုမိုးစောကတင်ပြမှာဖြစ်ပါရတယ်။
ဟုတ်ကဲ့ဒီကနေ့ညနေမှာဒေါန်ဆန်းစုကြည်အပါအဝင် NLD လွှတ်တော်ကိုယ်စားလှယ်တွေနဲ့တွဲဆုံညစာစားဖို့အတွက်တမရော်တာလွှတ်တော်ကိုယ်စားလှယ်80ဦးကိုမနေ့နေ့ကင်းပိုင်းကဖိတ်စာပေးဖိတ်ကြားခဲ့တာဖြစ်ပါတယ်ဒီဖိတ်ကြားချက်အပေါ်မှာတမရော်တာလွှတ်တော်ကိုယ်စားလှယ်တွေဘက်ကအကြောင်းပြန်ကြားတာကိုတော့ NLD ပါတီနေပြည်တော်ကိစ္စဆိုင်ရာပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးအောင်ကအခုလိုပြောပါတယ
်ကျွန်တော်ဖိတ်တာရက်ကတ်သွားတဲ့အတွက်ဒီနေ့ပြန်ဆိုလဲတက်တော်ပြီးပြီအဲ့ဒါဒီနေ့တည့်ရက်ဆက်ကျွန်တော်ကတ်ပြီးဖိတ်တဲ့အတွက်သူတို့မှစီစဉ်ရတာတို့သက်ခဲပါတယ်တဲ့ဘာလဲ program นี่ရှိတော့အဲ့တော့နောက်ဆက်တစ်ကြိမ်ရောက်ချမှာပဲကျွန်တော်တို့ဒီသင်စားဖို့အတွက်စီစဉ်ရအောင်မှာအဲ့လိုပြန်ပါတယ်အဲ့စာနဲ့အကြောင်းပြန်ပါတယ်နှုတ်ကလည်းရှင်းပြပါတယ
်ဒီလိုတွေးဆမှုဖိတ်ကြားတာဟာတရားဆွေးနွေးဖို့ရှိတာကြောင့်လားဆိုတဲ့အမေးကိုတော့ဒေါက်တာမျိုးအောင်ကအခုလိုဖြေကြားပါတယ
်မရှိပါဘူးအလွတ်သဘောပါပဲကျွန်တော်တို့ပထမအဦးဆုံးအချိန်တွေ့တဲ့ညစာစားဖို့ရဲ့သဘောမျိုးပါပဲဒါပါ
ဘုဒ္ဓဟူးနေ့ဖိတ်ကြားစဉ်ကတော့တမရတာလွှတ်တော်ကိုယ်စားလှယ်တချို့ကဒေါ်ဆန်းစုကြည်နဲ့တွေ့မတွေ့ဆိုတာကိုအထက်ကိုတင်ပြရမှာဖြစ်ကြောင်းသတင်းမီဒီယာတွေကိုပြန်ကြားခဲ့တာလည်းရှိပါတယ်။ဒေါ်ဆန်းစုကြည်ဟာအရင်ကပြည်တော်စုလွှတ်တော်ကတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေအမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေနဲ့တီးခြားစီတွေ့ဆုံတာမျိုးရှိခဲ့ပူပါတယ်။တမရတာလွှတ်တော်ကိုယ်စားလှယ်တွေကိုအခုလိုဖိတ်ကြားခြင်းဟာပြည်တော်စုလွှတ်တော်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်436နဲ့59စာလုံးကို NLD ပါတီကပြင်ဆင်ဖို့တောင်းဆိုပြီးတမရတာလွှတ်တော်ကိုယ်စားလှယ်တွေကဒါကိုမပြင်ဆင်ဖို့ဆွေးနွေးခဲ့တာတွေရှိနေခြင်းလည်းဖြစ်ပါတယ်။လောလောဆယ်မှာတော့2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဥပဒေမူကြမ်းကိုနောက်တစ်ကြိမ်ကျင်းပမဲ့12ကြိမ်မြောက်လွှတ်တော်မှာတင်သွင်းဖို့ရှိနေပါတယ်။မကြာမီရက်တွေအတွင်းမှာတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်တမရပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌ2ဦးဒေါ်ဆန်းစုကြည်တိုင်းသားလွှတ်တော်ကိုယ်စားလှယ်တဦးနဲ့တမရော်ကာကွယ်ရေးဦးစီးချုပ်ပါဝင်တဲ့6ပွင့်ဆိုင်တွဲဆုံဆွေးနွေးဖို့ရှိနေကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်